လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေပေါ့နော်ဒီစစ်မှတ်တွေဖြစ်နေတဲ့နေရာမှာအထူးသဖြင့်ဒီတစ်တုံညာနှစ်ခွန်ရှမ်းမြောက်မှာစခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ကြီးနောက်ပိုင်းကာလတွေမှာဒီကချင်ဘက်မှာလည်းပေါ့နော်အခုဆိုရင်အရှိန်အဟုန်ဒီနဲ့ပို့ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒီတိုက်ခိုက်မှုတွေတိုက်ပွဲတွေကပြင်းထန်လာတာတွေ့ရပါတယ်အဲ့တော့ဒီကချင်လွမြောက်ရေးတပ်ပေါ့နော် KIA ရဲ့ဒီစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့အဓိကအကြောင်းရင်းကိုဘယ်လိုသုံးသပ်လဲရှင
်အဲ့တော့ KIA နဲ့ဒီစစ်ကောင်စီနဲ့ကတော့အာဏာသိမ်းပြီးကတည်းကစတိုက်တာပေါ့နော်ဒါပေမဲ့ဟိုသူတို့ဒီနှစ်နှစ်ကျော်လောက်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပေမဲ့အခုဒီမတ်လ9ရက်နေ့ကနေစတင်တဲ့ဒီစစ်စင်ရေးပေါ့နော်ဒီ operation ကတော့တော်တော်လေးထူးခြားတယ်လို့ကျွန်တော်အနေနဲ့မြင်တယ်အဓိကအဖြစ်တော့ဒီကချင်ပြည်နယ်တွင်းကအဓိကကျတဲ့မြို့ကြီးတွေစီးပွားရေးရလုံခြုံရေးရရော KIA ဌာနချုပ်လုံခြုံရေးအတွက်ပါအရေးပါတဲ့လမ်းနေပါတွေကိုသူ့အနေနဲ့အများကြီးစိုးမိုးနိုင်အောင်လှုပ်ဆောင်တဲ့ operation တစ်ခုဖြစ်လဲဟိုတွေ့မြင်ရတာပေါ့နော်ဒါကနောက်တစ်ချက်ကြည့်လိုက်ဒီတစ်တုံညာနှစ်ခွန်လို့ခေါ်တဲ့ဒီ2023နောက်ပိုင်းမှာဖြစ်ခဲ့တဲ့ဒီ operation နောက်ပိုင်းမှာဒီလက်နက်ကိုင်တပ်ဖွဲ့တွေအများကြီးပေါင်းပြီးမှလူအင်အားအလုံးရင်းနဲ့ပြန်ပြီးမှအဓိကကျတဲ့လမ်းတွေဟိုစခန်းတွေကိုပြန်တိမ့်ပိုက်ပြီးမှဒီဟိုပြန်ပြီးဖိအားပေးဆုံးမနိုင်မှုလုပ်တဲ့ဟိုစစ်စင်ရေးတစ်ခုအဖြစ်လည်းမြင်တွေ့လာတာเนาะဒါကတော့သူ့ရဲ့ဒီမတ်လ9ရက်နေ့ကနေပြန်ဆလိုက်တဲ့ဒီ KIA ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့တွေရဲ့ဟိုဒီစစ်စင်ရေးနဲ့ပတ်သက်တဲ့ဟိုထူးခြားချက်လေးကိုဒါအချင်းချင်းပြောပြတာ
အထူးသဖြင့်ဒီရှမ်းမြောက်နဲ့ကချင်ဘက်မှာလက်နက်ကိုင်တပ်ဖွဲ့တွေပေါ့နော်ဘယ်နဲ့ဖွဲ့လောက်ရှိနေလဲသူတို့တွေရောဘလို့ပူးပေါင်းဆောင်ရွက်နေရလဲရှင
်အဲ့တော့ရှမ်းမြောက်နဲ့ကချင်ဘက်မှာတော့ဒီအာနာမသိန်းငယ်ကတော့စုစုပေါင်း9ဖွဲ့ရှိတာပေါ့နော်9ဖွဲ့ကတော့ဒီ FPNCC လို့ခေါ်တဲ့ဒီ UWSC ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့မှာဟိုပါနေတဲ့အဖွဲ့တွေဖြစ်တယ်ဒါပေမဲ့အာနာသိမ်းပြီးနောက်ပိုင်းမှာဒီအဖွဲ့တွေကြားထဲမှာ position ကတစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်အဲ့တော့အဲ့ဒီခုနှစ်ဖွဲ့ထဲမှာဟို၃ဖွဲ့ဖြစ်တဲ့ဒီ UWSC Water ဖွဲ့ Myla NDA တပ်ဖွဲ့နဲ့ဒီ SSPP SSC အဖွဲ့တို့ကတော့သူကဟိုကြားနေမူဝါဒကျင့်သုံးတယ်ပေါ့နော် NUG နဲ့လည်းဆွေးနွေးတာမျိုးတွေလည်းတစ်ခါလေတွေ့ရလို့ဟိုစစ်ကောင်စီနဲ့လည်းဆွေးနွေးတာတွေတွေ့ရတယ်ဒါပေမဲ့ဘယ်ဖက်နဲ့မှမပူပေါင်းရေးမှုတွေသွားတယ်အော်ကျန်တဲ့အဖွဲ့တွေကြားထဲမှာကြတော့တချို့အဖွဲ့တွေကတော့ဟို NUG နဲ့ဓာတ်ရိုက်အများကြီးထိတွေ့ဆက်ဆံလာလို့ရှိတယ်ဓာတ်ရိုက်ကြီးပူပေါင်းတဲ့ဟာမျိုးတွေမရှိဘူးဒါပေမဲ့တို့တော့ဟိုတစ်ဖက်ကစစ်ကောင်စီနဲ့လည်းဟို SCA တို့ဘာလို့လမ်းကြောင်းပေါ်မှာရှိနေမလဲလိုရင်လိုတိုက်ပွဲဆင်တဲ့အဖွဲ့မျိုးတွေအထူးသဖြင့်တော့ဒီကိုကန့်တို့ဒီတစ်တုံညာနှစ်ခုမှာပါခဲ့တဲ့ TNL တို့ AA တို့လိုအဖွဲ့ပေါ့နော်အဲနောက်တစ်ခုကတော့ဒါဟိုဒီအာနာသိန်းကလေးကဒီအာနာရှင်စန့်ချင်ရေးကြွေးကြော်တာနဲ့ဒီတိုက်ခိုက်နေတဲ့ဒါ KIA ပေါ့လေနော်ဒါကတော့အဓိကနှစ်ဖို့ခုနှစ်ဖွဲ့တည်းမှာအဓိကအစုဖွဲ့တွေတွေ့ရတယ်နောက်ရှိနေတာကတော့ဒီ ABSDF ចောင်းသားတပ်မတော်မြောက်ပိုင်းလို့ဖွဲ့တွေဤကလည်းရှိနေဒါနှစ်ဖို့ကလေးကဟိုမြောက်ပိုင်းចောင်းသားတပ်ဖွဲ့ရဲ့စခန်းကဒီမြန်မာပြည်မြောက်ပိုင်းမှာရှိနေတာဖြစ်လို့ဒီအာနာသိန်းပြီးနောက်ပိုင်းမှာတော့ဒီဟို PDF လို့ခေါ်တဲ့ဖွဲ့တွေနဲ့ဒီ Local Defense Force တွေကလည်းအများကြီးပေါ်ပေါက်လာပြီးမှပေါ့နော်ဒီအဖွဲ့တွေလုပ်တဲ့ operation တွေမှာဟိုပါဝင်နေတာတွေ့ရတယ်ပေါ့အထူးသဖြင့်တော့ဒီ1027မှာဆိုရင်ဒီ NUG နဲ့ပတ်သက်တဲ့အဖွဲ့တချို့ပါတယ်ဆိုတော့လည်းအဓိကအပြင် NUG လက်အောက်ခံမဟုတ်တဲ့ဥပမာ BPLA တို့လို့တပ်ဖွဲ့တွေ PLA တို့တပ်ဖွဲ့တွေကဒီယာနဲ့ချီပေါ့လေဟို indirect arrive ကြီးကိုပါပြီးမှတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေနေသူသူတို့ဒီစစ်စင်ရေးတွေမှာအတွေ့အကြုံကောင်းနေတော်တော်ရကုန်တဲ့ဟာမျိုးတွေကိုလည်းတွေ့ရတော့เนาะ
KIA ပေါ့เนาะ KIA ရဲ့အခမ်းကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာသိန်းတော်စန့်ကျင်တဲ့အဖွဲ့တွေ PDF တွေကိုလည်းသူတို့တင်နန်းပေးတာဟိုပူပေါင်းလေ့ကျင့်ပေးတာတွေ NUG ကိုပံ့ပိုးတာမျိုးတွေတရားဝင်ထောက်ခံတာတွေလည်းတွေ့ရတဲ့ခါကျတော့ KIA ရဲ့အခမ်းကဏ္ဍကိုဘလို့အရေးကြီးလဲရှင
်အဲ့တော့ဒီ2021နောက်ပိုင်းပေါ့เนาะဒီလမ်းမော်ဆန္ဒပြပွဲတွေကိုဖြုတ်ခွင်းပြီးနောက်ပိုင်းဖြစ်လာတဲ့တိုက်ခိုက်မှုတွေဒီ PDF လှုပ်ရှားမှုတွေမှာဒီ KIA ရဲ့အခမ်းကဏ္ဍကတော့တော်တော်လေးကိုအရေးပါတော့နော်သူကဥမာ NUG နဲ့ချိတ်ဆက်ထားတာရှိတယ်ဟိုဒါဒကြီးဟိုတင်းလှုပ်တာတဲ့ KPIT လို့ခေါ်တဲ့ဒီကချင်ကော်မတီတကူကနေသူတို့နိုင်ငံရေးရပူးပေါင်းဆောင်ရွက်တာတွေလှုပ်တာပေါ့နော်ကချင်လူမှုတွေရပ်ဖက်ဖွဲ့စည်းကိုယ်စားလှယ်တွေပါတယ်အဲ့ဒီကနေသူတို့ဟိုဝင်ကြီးတွေပါတယ် NUG မှာလည်းဟိုဝယ်ပါကြတာရှိတယ်ပေါ့အစောပိုင်းမှာသူပါတဲ့အတွက်လည်းသူအနေနဲ့ ဟိုစိတ်ရင်းရတို့ဘာတို့ရတို့ဟိုဖိအားပေးတော်လေးခါတဲ့အခြေအနေမျိုးတွေလည်းဟိုရှိတယ်ပေါ့နော်ဥပမာ2023နှစ်လပိုင်းနောက်ပိုင်းမှာဆိုရင်ဒီ KIA ဌာနချုပ်ရှိတဲ့ LiSA ဖက်တို့ဘာတို့ပို့ပြီးမှအားဖြည့်နိုင်အောင်ဟိုသူစူးစမ်းခဲ့တဲ့ဟာတွေရှိတယ်စစ်တပ်ဘက်ကလည်းဒီကြားထဲမှာတော့တိုက်ကြခိုက်ကြတယ်ဆိုမဲ့ဟိုစကိုင်းတိုင်းဖက်ပိုင်းတို့ဘာတို့မှလည်းဟိုဖြစ်တယ်ဆိုမဲ့ဒါဘယ်လိုပဲပြောမြကြေတခုယူလာနိုင်တဲ့အခြေအနေပေါ့နော် KIA အနေနဲ့တစ်ဖက်မှာလည်းဟိုအရင်တော့လုံခြုံရေးစီးတွေပါလေ2010နောက်ပိုင်းမှာသူဆုံးရှုံးသွားတဲ့နေရာတွေကိုပြန်ရတာရှိတယ်လုံခြုံရေးစီးတွေကိုရှေ့တိုးနိုင်လာတာတွေစုံမမှုမြင့်လာတာတွေရှိမဲ့ဟိုပြက်ပြက်တတဟိုထိန်းလာနိုင်တဲ့ဟာမျိုးကအခုဒီ2024ဒီမတ်9ရက်နေ့ရနေစတဲ့ဒီ operation မှာပုံမြင်လာရတာပေါ့နောက်ပို့ပြီးတိတိတတမြင်လာရတယ်လို့ပြောတယ်သူရဲ့အခန်းကဏ္ဍကတော့ဒီຫນွေဦးလှူရှားမှုတွေမှာဟိုတော်တော်လေးအရေးကြီးတယ်လို့တော့မြင်တယ်ตัวเนซาทัพปอกลานนี่รู้จอกซิ้งรู้บารู้ดาမျိုးนี่ตุบะนโกกระเรอ่ะရှိတာเนาะติตุบารู้ထုတ်တဲ့နေရာတွေရွှေတွေရှိတယ်ตุบะတို့ထိန်ချုပ်နေပြေတွေရှိတယ်လက်နက်တွေဘာတွေထုတ်နိုင်တဲ့စွမ်းရည်တွေရှိတယ်ဆိုတော့ဒါตัวတော်တော်လေးအရေးပါတဲ့ဟိုဇက်ကောင်တကောင်လို့ပြောလို့ရတာเนาะ
အဲ့တော့စစ်ကောင်စီဘက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီရှမ်းမြောက်ဘက်ကောပေါ့เนาะအထူးသဖြင့်ကိုကန်နောက်တစ်ခါရခိုင်နောက်အခုကချင်နေဘက်မှာသူတို့ရဲ့စစ်စခန်းကြီးကြာသွားတယ်เนาะနောက်သူတို့ရဲ့ဒီတက်တွေဟာတက်ရင်အလိုက်လက်နဲ့ချတာတွေနောက်ပြောအဖမ်းဆီးခံရတာတွေဗျူဟာမိုးတွေကစာဖမ်းဆီးခံရတာတွေပါရှိတယ်ဆိုပေမဲ့ဒီစစ်ကောင်စီကသူတို့မှာကတကယ်ဟိုခင့်မိတဲ့ဟိုလက်နဲ့ပစ္စည်းတွေကတော့ရှိနေတာလေရှိနေတဲ့အပိုင်းပေါ့เนาะတစ်ဖက်မှာလည်းသူတို့ဒီစကိုင်းတို့ဘာလို့မှသူတို့အဲထိုးစစ်ဆင်ပြီးတော့ဟိုတိုက်နေတဲ့အပိုင်းတွေရွာတွေကိုမီးရှို့နေတဲ့အပိုင်းတွေကလည်းအရှိန်အဟုန်နဲ့ရှိနေတဲ့အခါကျတော့နောက်တစ်ချက်ကလည်းသူတို့စစ်သားရေးတန်းနဲ့ပတ်သက်ပြီးတော့လည်းထင်သာမြင်သာမရှိတဲ့အပိုင်းမှာဒီစစ်ကောင်စီရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်ဟိုဒီနယ်ရီမှာသူ့ရဲ့အခမ်းကဏ္ဍဒီ2021နောက်ပိုင်းမှာပို့ပြီးရုပ်ရော့သွားတယ်လုံးဝတော်တော်များများကျဆင်းသွားတယ်ဆိုတော့ဟိုဒါဟိုပြောပြကြမလို့အောင်ပဲဒါလက်တွေ့ညီလျှရလက်တွေကဖြစ်နေတာဒါပေမဲ့အဲ့လိုဖြစ်လို့တစုံလုံးပြောင်းသွားမလားဆိုတာဟိုပြောဖို့တော့နည်းနည်းခက်နေသေးတယ်ဒါပေမဲ့အဲ့ဒါတွေကို तू ကဘာတွေနဲ့ဟိုခက်တွတ် तू အစားထိုးဖို့လှုပ်လာလဲဆိုဥမာအဖြစ်ပြတရုတ် policy လို့ဟာမျိုးရှိတယ်တရုတ်ကပြည်နယ်တွေမှာလုံခြုံရေးဟာဆိုင်းရနာလက်နက်ကင်တွေတာဝန်ယူပြည်မလုံခြုံရေးတွေဒီတပ်မတော်မှာတာဝန်ရှိတယ်ပေါ့နော်မြမတပ်မတော်မှာတာဝန်ရှိတယ်ဆိုတဲ့ဟာမျိုးတစ်ဖက်ကတော့ဥမာဒေါအောင်ဆန်းစုကြည်တို့ဘာလို့လဲဆွေးနွေးခိုင်းတာတို့ဘာလို့ကတော့တပိုင်းဒါပေမဲ့အဲ့လိုပြောလို့ तू ကPDF တို့ NUG တို့သူတိမပြူတဲ့ဟာမျိုးမဟုတ်เนาะသူရဲ့ပထဝီရအတာရမှုလို့ဘာလို့ရသူစဉ်းစားတဲ့ပုံပေါ်စဉ်းစားချက်တစ်ခုမှာဒါမျိုးတွေနဲ့ तू ကပြန်ချိန်ပြီးမှကျွန်တော်ထင်တယ်တချို့အားတွေကတော့ तू လုံးလုံးရှုံးလာတာမှန်တယ်တချို့အားတွေကျတော့ဥမာအဲ့ဒါဆိုရင်ကဟိုဘဟုပါဝါကိုပြန်အားကောင်းအောင်ဒီပြည်မမှာပင်စီတွေပြန်အားကောင်းအောင်ဟိုအဓိကကတော့သူရဲ့ခါစစ်ဆောင်ထဲမှာအာကောင်းအောင်လုံလားဆိုတဲ့အမြင်မျိုးကိုစဉ်းစားလာတော့လည်းကျွန်တော်တွက်ဆရာရှိတယ်ပေါ့ဥမာအဖြစ်ဒီတစ်တုံညာနှစ်ခွန်မှာအစောပိုင်းမှာသူစခန်းတွေရှုံးတယ်ဗါးတွေရှုံးတယ်ဆိုတာဟုတ်တယ်တကယ်လည်းရှုံးတယ်ဒါပေမဲ့တချို့မြို့တွေတချို့စခန်းတွေဒီနောက်ပိုင်းမှာတိုင်းရလက်နက်ခံရအကုန်လုံးတိုက်ပြလိုက်တာပေါ့ဝိုင်းထားပြီးရင်ဟိုသူတို့ထောက်ခံခွင့်တွေဗါးတွေဟိုပေးတယ်ပေါ့ဗျာအခုလောလောဆယ်စစ်တပ်ရှုံးထားတဲ့ပြည်နယ်တွေကနေပြည်တော်ကြီးလုံခဲ့တဲ့နှစ်30ကျော်ပြန်ကြည့်ငကိုကလေးကသူက contest area လို့ခေါ်တဲ့အဲနေရာတွေဖြစ်တယ်ဥမာစစ်တပ်နဲ့ဘာဘာဘာတို့လည်းကောင်းအများအားလူနေကြနေရာပေါ့နော်အဲ့တော့ तू ကဟိုအရင်တော့ तू နှစ်30လောက်အတွင်းမှာ तू စိုက်ထားတဲ့ဟာတွေတော့ပြန်ထိပါတယ်ဒါပေမဲ့ तू အရင်ရှုံးနေတာမဟုတ်ဘူးပေါ့နော်အထူးသဖြင့်တော့ပြည်ပမှာမရှုံးနေရင် तू ကဟိုအရင်မရှုံးသေးဘူးလို့သူ့ကိုယ်သူတွက်တာဖြစ်နေတယ်။ဘာဖြစ်လို့လဲဆိုဥမာပန်ဆိုင်လို့ရင်ကြာ1989ခုနှစ်တည်းကဟိုဘာကဘာနေစကုံတွေရေးဖွင့်ခဲ့တဲ့မြို့ပေါ့နော်။စီစီဝါတာပန်တိုက်ပွဲပြီးသွားတဲ့အချိန်မှာစစ်တပ်ကိုလက်လွဲပေးလိုက်ရအောင်။အခုအချိန်မှာဒါဘာဟိုစစ်တပ်ကပြန်အာရုံတဲ့အချိန်မှာဒါကိုကန့်လက်ထဲကျသွားတာ။သူအဲ့လိုမျိုးစဉ်းစားတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်။အဲတစ်ဖက်မှာတော့သူကစစ်မှုထမ်းဥပဒေတွေပေါ့နော်။သူစစ်သားအရင်ကတော့တတ်တထောင် policy တို့ပေါ့တော့ရှိတယ်ပေါ့တကယ်တော့ဟိုရှိနိုင်မယ်လို့တော့ကျွန်တော်လည်းဟိုမထင်ဘူးပေါ့နော်အဲ့လိုအခြေအနေမျိုးမှာဥပမာပြည်သူစစ်မှုထမ်းဥပဒေတို့ဘာလို့လဲဒီအစားထိုးပြီးမှဒါကိုပြန်ဖြည့်ဖို့သူက ကျိုးစားလာ
အဲ့တော့ဒီတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေက KIA တို့ဒီညီနောင်မဟာမိတ်သုံးဖွဲ့တို့ရဲ့2021ဆရာနာသိမ်းပြီးမှဒီထိုးစစ်တွေကိုကြည့်မယ်ဆိုရင်PDF တို့နော်ဒီ PDF တို့လို့နောက်ပြီးတော့ NUG တို့လို့ဒီမဟာမိတ်တွေရဲ့ပူးပေါင်းပါဝင်မှုကရောဘယ်လိုအကျိုးဆက်တွေရှိနေလဲရှင့်
အဲ့တော့ဟိုအရင်တော့ကတော့ဗျာ62အာဏာသိမ်းပွဲနဲ့ရှင်ရတယ်နော်62အာဏာသိမ်းပြီးတဲ့အချိန်မှာပြည်နယ်တွေမှာဟိုတိုင်းရင်းသားလက်နက်ကိုင်တွေအများကြီးပုံလာတယ်ဒါပေမဲ့အခုလောက်တော့အားမတောင့်ဝင်တဲ့လက်နက်မကင်တဲ့တိုင်းရင်းသားဆိုတာမရှိဘူးဒါပေမဲ့ဗမာပြည်မထဲမှာကျတော့လူတွေကဘာပဲပြောပြောဟိုအချိန်တန်တော့ဒီဥနေဝင်ဥဆောင်တဲ့အုပ်ချုပ်ရေးကိုလက်ခံလိုက်တဲ့တော်ဖြစ်တယ်အခုဒီတစ်ချိန်ကတော့အဲ့ဒီဟာနဲ့တော်တော်လေးပြောင်းပြန်ဖြစ်သွားတဲ့အားမျိုးဖြစ်တယ်အထူးသဖြင့်ကတော့ဒီတစ်တုံညာနစ်ခွန်စစ်စင်ရေးอ่ะဒီว่าတိုင်းနာလက်နက်ကိုင်နေဖက်မှာအကန့်တရှိပေမဲ့လူတွေကို motivation အများကြီးပေးလိုက်နိုင်တဲ့စစ်စင်ရေးလို့ကျွန်တော်ထင်တယ်ပေါ့เนาะအဲ့လိုပြောတော့လို့ဟိုစစ်ကောင်စီကချက်ချင်းပြုတ်နိုင်လားမပြုတ်နိုင်လားဆိုတဲ့မှာမျိုးကျွန်တော်ဟိုမတုံ့တက်လို့ဒါပေမဲ့လူတွေမြန်မာဘာတွေဖြစ်ပုံလဲဆိုဟာငါတို့ကစစ်တပ်ကိုတိုက်ရင်နိုင်နိုင်တယ်ဆိုတဲ့အားမျိုးကတော်တော်လေးဟိုဖြစ်လာတယ်လို့ကျွန်တော်ယူဆတယ်เนาะအဲ့တော့ဟိုဒီတစ်တုံညာမြစ်ခွန်မှာပါတဲ့ AA ကဒီနေ့တော့နောက်ကျလာပဲရခိုင်မှာလည်းသူ့ဘာတဲ့တိုက်တဲ့ဟာမျိုးတွေဖြစ်လာတယ်အဲ့တော့ကချင်ကလည်းအရင်တော့တချို့သုံးသက်တာတော့ဥမာလိုက်စာမိုက်ချိုင်းအထိမခံဘူးတော့သူကအဲ့ဒါကြောင့်ဝူးဝေးမှာပဲလာဖြတ်တဲ့ဟာမျိုးတွေလုံတယ်ဆိုတချို့ကလည်းထင်ကြတာအခုကျတော့လိုက်စာကိုဘုံကျင်းရင်လည်းကျင်းသိမ့်တာရှိတာဟိုသိမ့်ပါပဲဆိုတဲ့ဟာမျိုးဖြစ်လာเนาะအထူးသဖြင့်ကတော့ဒီရက်ပိုင်းဆိုရင်ဒါပမော်လားမြစ်ကြီးနားလားဖားကန်လားဒီအချိန်မြေချိန်ကြောက်နိုင်တဲ့ဟို position မျိုးကိုသူရလာတာเนาะတကယ်တော့ဟိုအဲ့ဒီအခြေအနေမျိုးကိုသူရက်တူတွဲပါသူရလာတယ်လို့ပြောလို့ရပါတော့။အဲ့တော့ဒီ PDF တွေဘာတွေကလဲအများကြီးရေးပါတယ်။စကိုင်းတိုင်းထဲမှာဖြစ်နေတဲ့ဟာတွေဘာတွေဒီနှစ်နှစ်လောက်တွဲပါတော့နော်။ဒါတွေကတိုင်းရင်းသားလက်နက်ကိုင်တွေအတွက်လဲဒါအများကြီးအထောက်အကူပြုစေတယ်လို့တော့ထင်တယ်လို့နော်။